န်ဂျန်နိုဆိုက်အဖွဲ့ကသမရဦးသိန်းစိန်ဟာဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေအတွက်လှုပ်ဆောင်ပါမယ်ဆိုပြီးတော့အမေရိကန်သမရဘရက်အိုဘားမားကိုပေးထားတဲ့ကတိတွေကအချက်17ချက်ကိုချိုးဖောက်နေတယ်ဆိုပြီးတော့ပြီးခဲ့တဲ့အောက်တိုဘာလ20ရက်နေ့ကသူတို့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အဲ့ဒီထဲမှာပထမအဆုံးတွေ့ရတဲ့အချက်ကဒီကမ္ဘာကျက်ချေနီအဖွဲ့ဟာအကျဉ်းဆောင်တွေနဲ့ပတ်သက်တဲ့သူတို့ရဲ့အစီရင်ခံစာတွေကိုလွတ်လပ်စွာထုတ်ပြန်ခွင့်မရှိတာတွေပြီးတော့အကျဉ်းဆောင်တွေအတွင်းမှာဒီညှိမှနှိပ်စက်မှုတွေတခါကျမကြီးချွတ်တဲ့အကျဉ်းသားတွေကိုကျမကြီးစောင့်ရှောက်ခွင့်မရတဲ့အချက်တွေရှိနေတယ်ဆိုပြီးတော့ပထမအဦးဆုံးရေးသားထားတာတွေ့ရပါတယ်ရှင်အဲ့တော့ကမ္ဘာကျက်ချေနီအဖွဲ့နဲ့ပတ်သက်ပြီးထောက်ပြချက်ပေါ်မှာဝန်ကြီးတို့အနေနဲ့ဘယ်လိုများပြောနိုင်မလဲရှင
်အဲ့ဒီဆွဆွဲချက်ကိုတော့ကျွန်တော်တို့လုံးဝပယ်ချပါတယ်ဗျာဒီနေ့ ICRC ဟာပြည်ထရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့လက်တွေ့လုပ်နေတယ်ကျင်းအောင်ဒီကိုလွတ်လပ်စွာသွားနေတယ်ကျွန်တော်တို့ ਨੇ ပူးတော့ဆောင်ရွက်နေတဲ့ ICRC အဖွဲ့အနေနဲ့တို့တို့ရဲ့လုံဆောင်ချက်ဒီမှာကန့်သတ်မှုရှိရဆိုတာမျိုးလုံးဝထုတ်ပြန်ထားတာမရှိပါဘူးတအားမလို့အဲ့ဆွဆွဲချက်ကတော့လုံးဝမမှန်တဲ့ဆွဆွဲချက်ဖြစ်ပါတယ်ကြည့်လိုက်ပေါ့ဗျာမီဒီယာတွေမှာဆိုရင်ကျွန်တော်တို့ဟလာအကြခင်ကကျွန်တော်တို့ဖန်ဆီးထိန်းသိမ်းထားတဲ့လူတွေကိုယုံထုတ်နေတာရှိတယ်အဲ့ကကြွလှူရှားသူတွေနဲ့မီဒီယာနဲ့လွတ်လပ်ပြောဆိုနေတာရှိတယ်အဲ့တော့တို့ရဲ့ပြောဆိုချက်ထဲမှာဒီလိုကိစ္စမျိုးတခါမှရည်ညွှန်းပြောဆိုထားတာမရှိပါဘူးအဲ့ဒါကိုကြည့်ခြင်းအပြင်အဲ့ဆိုတဲ့ကလည်းမမှန်ဘူးလို့ပဲကျွန်တော်ပြောရမှာပါ
။ဆိုဒုတိယအချက်ကတော့ဒီ2022ခုနှစ်နိုဝင်ဘာလမှာဒီမြန်မာနိုင်ငံမှာကုလသမဂ္ဂလူအခွင့်အရေးရုံးကန့်ဖွင့်မယ်လို့သမ္မတဦးသိန်းစိန်နဲ့သဘောတူထားပေမဲ့အခုချိန်ထိဒီရုံးကန့်မဖွင့်နိုင်သေးဘူးလို့ရေးထားတာတွေ့ရပါတယ်။ဆိုတော့ကုလသမဂ္ဂလူအခွင့်အရေးရုံးကန့်အခုချိန်ထိမြန်မာနိုင်ငံမှာဘာကြောင့်မဖွင့်နိုင်သေးတာပါလဲရှင
်။အဲ့ဒီကြေညာချက်မှာပါတဲ့စာသားကိုအတိအကျပြန်ပြောရမယ်ဆိုရင်အဲ့လိုရုံးကန့်ဖွင့်နိုင်ရေးအတွက်ဆက်လက်ဆောင်ရွက်သွားမည်လို့ပါပါတယ်။ဒုတိယအချက်ကျွန်တော်ထောက်ပြချင်တာကကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမင်းကြီးရုံးကိုမိမိသဘောနဲ့မိမိဖွင့်လှစ်နိုင်ရေးဆောင်ရွက်မယ်လို့ကမ်းလှမ်းခဲ့တာကျွန်တော်တို့နိုင်ငံတစ်နိုင်ငံပဲရှိပါတယ်။အခုဒီနေ့ဖွင့်ထားတဲ့ကျွန်တော်ထင်တဲ့တရားစင်လို့ရှိတဲ့နိုင်ငံတွေအားလုံးဟာလုံခြုံရေးကောင်စီလိုဆုံးဖြတ်ချက်မျိုးကြောင့်ဖွင့်ခဲ့ရတာ။ကျွန်တော်တို့ကလူ့အခွင့်အရေးခြေနေတိုးတက်စေခြင်းလို့ဒါမျိုးဖွင့်နိုင်အောင်ဆောင်ရွက်မယ်လို့ပြောခဲ့တဲ့ဆိုတဲ့ချက်ကိုသတိပြုဖို့လိုပါတယ်။နံပါတ်3ကတော့အဲ့လိုဖွင့်နိုင်မှုအတွက်တမ်းမန်ကွန်ဒီရှင်ပေါ့နော်။စီကားချက်တွေကိုနှစ်ဖက်ညှိနှိုင်းဆွေးနွေးနေတယ်အဲ့ဒါကိုသဘောမတူနိုင်သေးတဲ့အတွက်ကြောင့်လက်မှတ်မထိုးပြနိုင်ဘူး။ဒါပေမဲ့လက်ရှိအချိန်မှာလူ့ခွင့်ရေးကော်မရှင်ကရုံးကကိုယ်စားလှယ်2ယောက်သို့မဟုတ်3ယောက်ဟာမြန်မာနိုင်ငံမှာနှစ်ရှည်နေထိုင်နေပြီးတော့မှ technical assistant လို့ခေါ်တဲ့နည်းပညာဆိုင်ရာအကူအညီပေးမှုတွေကိုစောင့်ရွက်နေတာဖြစ်ပါတယ်။ဒီချက်လက်တွေကိုခြံထားပြီးတော့ပြောတာကတော့မတရားဘူးလို့ကျွန်တော်ထင်တယ
်။နောက်တစ်ချက်မှတွေ့ရတာကမြန်မာနိုင်ငံမှာပေါ့လေအခုဒီလက်ရှိတည်ဆဲဥပဒေတွေနဲ့နိုင်ငံရေးအကျဉ်းသားတွေပြန်ပြီးတော့ရှိနေတယ်။အကျဉ်းသားတွေပြန်ပြီးတော့ဖမ်းနေရဲဆိုတဲ့အချက်ကိုလည်းထောက်ပြထားပါတယ်ရှင်
။ကျွန်တော်တို့ဆိုတာတက်တန်းတစ်လျှောက်လုံးမှာနိုင်ငံရေးအရသဘောထားကွဲလွဲလို့ကျွန်တော်တို့ဖမ်းဆီးရပြီးတော့တရားမှမရှိပါဘူး။အဲတော့ဆန္ဒပြခြင်းနဲ့ပတ်သက်တဲ့လိုက်နာမဲ့အချက်မျိုးတွေအဲ့ဒါကျွန်တော်တို့လူတွေရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့အတွက်လိုက်နာမဲ့ပြဋ္ဌာန်းချက်မျိုးတွေကိုချိုးဖောက်လို့ရှိရင်တော့ကျွန်တော်အရေးယူရမှာပဲ။ဒါတော့ဘယ်လိုရလို့မဟုတ်ဘူးမကြခင်ဆိုရင်ဟာဒေါ်စားစုကြည်ကိုဝေဖန်နဲ့ပုံတွေပုံဖြစ်ပြီးတော့ပြောတဲ့လူကိုလည်းကျွန်တော်တို့အရေးယူတာရှိတာပဲဒါကြောင့်မလို့ကျွန်တော်တို့ဒီသဘောထားကိုယ်လွှဲမှုကြောင့်ဘသူ့မှာအရေးမယူလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုတိုင်းရင်းသားဒေသတွေမှာဟလာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြည့်ခတ်ရဆေးရေးသဘောတူညီချက်လက်မှတ်ရေးထိုးထားတယ်ဆိုပေမဲ့အခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေသေးတယ်ဆိုပြီးတော့လည်းအဲ့ဒီအဖွဲ့ကထောက်ပြထားတာရှိပါတယ်ဒီတိုက်ပွဲတွေအခုပြန်ပြီးတော့ဖြစ်လာရတဲ့အခြေအနေနဲ့ပတ်သက်လို့ရောဝန်ကြီးတို့ဗားများပြောပြနိုင်မလဲရှင်
သူတို့ကတိုက်ပွဲဖြစ်တဲ့ဟာကိုပဲပြောတယ်တိုက်ပွဲမဖြစ်ဖက်နဲ့ငြိမ်းချမ်းတဲ့နေရာတွေကြောင်းဘာလို့မပြောကြတာလဲဒါကိုကျွန်တော်သိဖို့လို့ဥပမာဆိုတော့ကယားပြည်နယ်နဲ့မွန်ပြည်နယ်မှာ KMPP နဲ့မွန်ပြည်စစ်ပါတီက NCA ကိုလက်မှတ်မထိုးသေးမှလည်းနှစ်ဖက်လုံးကသူစီကုတ်စီကန်နဲ့နေတဲ့အတွက်ကြောင့်မလို့ဘာတိုက်ပွဲမှမဖြစ်ဘူးဒါကိုကျွန်တော်ပြန်ကြည့်ဖို့လိုပါတယ်ဒီကနေ့ရှမ်းပြည်နယ်ရဲ့ရှေ့ဘက်မှာဘာကြောင့်ဖြစ်လဲဆိုရင်အဲ့ဒါကျွန်တော်ငြိမ်းချမ်းရေးဆွေးနွေးစဉ်တုန်းကကျွန်တော်တက်တွေရှိနေရင်သူတို့စိုးရင်လို့ဖယ်ပေးပါလို့ပြောတဲ့နေရာရှိတယ်ဖာကီလမ်းကိုလို့ခေါ်တယ်မန်းရှူနာမှာအဲ့ဒီနေရာမှာကျွန်တော်တို့ကကဲကျွန်တော်တက်တွေဖယ်ပေးမယ်ဒါပေမဲ့ဒီနေရာကိုဘယ်သူမှလည်းဝင်မနေနဲ့ SSA လည်းမနေနဲ့လို့ပြောပေးမယ်လေဆိုးဖောက်ပြီးတော့မှအဲ့ဒီနေရာကိုလာတက်ဆိုးတဲ့တို့ကြောင့်မလို့ကျွန်တော်ကဖယ်ခိုင်းတယ်မဖယ်လို့တိုက်ပွဲစားလို့ဖြစ်ရတယ်ဒါကြောင့်မလို့ပြောချင်တာကစီကန်းတိုင်းနေမယ်သူ့နေမြေကိုနေမြေနေမယ်ဆိုရင်ဘာမှပြဿနာဖြစ်စရာအကြောင်းမရှိဘူးတော်တော်နေမြေကိုကျော်လွန်လာပြီးတော့မှဥပဒေမဲ့လူရက်တွေလို့တော့ဒေတာကမှရှိတဲ့လုံခြုံတပ်ဖွဲ့တွေကတားဆီးရမှာပဲဘယ်သူမှမတော့တိုက်ပွဲမဖြစ်ချင်ဘူ
းဟုတ်ကဲ့မြန်မာနိုင်ငံဟာဒီကမ္ဘာပေါ်မှာပေါ့လေအကျင့်ပြတ်ခြားစားမှုတွေအများဆုံးရှိနေတဲ့နိုင်ငံနောက်တစ်ခါပွင့်လင်းမြင့်တာမှုတွေလည်းမရှိတဲ့အပြင်ပေါ့လေဒီလွတ်လပ်စွာပြောဆိုခွင့်တွေအပေါ်မှာလည်းကန့်သက်ထားတယ်ဆိုပြီးတော့အဲ့ဒီအဖွဲ့ကလည်းသူတို့ထောက်ပြထားပါတယ်ဒီချက်တွေပေါ်မှာရောဝန်ကြီးအနေနဲ့ဘယ်လိုများပြောနိုင်မလဲရှင
်ကျွန်တော်နိုင်ငံနဲ့မဟုတ်နိုင်ငံတိုင်းမှာအကျင့်ပြတ်ခြားစားမှုတွေရှိတယ်တော်တော်ကျွန်တော်နိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေအားရလိုက်စားမှုတွေဟာနိုင်ငံရဲ့ပြုပြင်ပြောင်းလဲနေဖွံ့ဖြိုးတိုးတက်မှုကိုထိခိုက်နိုင်တယ်ဆိုတော့သမ္မတကြီးကသူ့ရဲ့မိန့်ခွန်းတွေထဲမှာအချိန်ကြီးရည်ညွှန်းပြောကြားထားတယ်ဒါတွေကိုလည်းကျွန်တော်တို့လက်တလောဖြည့်ရှင်းနိုင်အောင်စူးစမ်းသလိုရေးရှိမှဒါမျိုးကာကွယ်နိုင်မှုအတွက်နိုင်ငံတကာ convention တွေဖြစ်တဲ့ EIPI လိုဟာမျိုးနောက်က Open Government Partnership လိုဟာမျိုး OGP လိုဟာမျိုးကျွန်တော်တို့ပါဝင်ဆောင်ရွက်နေတာရှိတယ်ဒါမှမဟုတ်ကျွန်တော်ပြောချင်တာကကျွန်တော်တို့ဒီပြဿနာ အခြားလူဖွဲ့စည်းတွေမှာလို့ပဲကျွန်တော်နိုင်ငံမှာရှိတယ်တော်တော်ဒါကိုကျွန်တော်လစ်လူရှုမထားဘူးဖြည့်ရှင်းနေဖို့စူးစမ်းတယ်ဆိုတာကိုပြောချင်ပါတ
ယ်ဒီထုတ်ပြန်ချက်နဲ့တစ်ဆက်သေးပါပဲရှင် Al Jazeera ရုံးမြင့်တန်ကြားသတင်းဌာနကလည်းမြန်မာနိုင်ငံမှာဘန်ကာလီတွေကိုရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ရုပ်သံမှတ်တမ်းတစ်ခုကိုထုတ်လွှင့်သွားပါတယ်ဒီအပေါ်မှာမြန်မာစိုးရရဲ့သဘောထားနဲ့ထုတ်ပြန်ချက်သိချင်ပါတယ်ရှင်
အဲ့မှာတော့ဗျာတချို့ကျွန်တော်လည်းပြန်ပြင်းကြည့်လိုက်ရပါတယ်တချို့ဟာတွေကြရင်တော့လေခုနကပေါ့အဲ့ဒါဘယ်နေရာမှာမှတ်မသိတဲ့ဟာတွေကိုရိုက်ပြထားတယ်ပြောကြားချက်တွေကိုအခြေခံထားတယ်ဒါမှမဟုတ်ကျွန်တော်တို့ကတော့ဒီ Al Jazeera ရဲ့ထုတ်လွှင့်ချက်ကိုလက်မခံပါဘူးလက်တွေ့မြေပြင်မှာရခိုင်ပြည်နယ်ထဲမှာနိုင်ငံတကာအဖွဲ့အစည်းတွေအားလုံးလွတ်လပ်တုတ်ရှားပြီးလုပ်ငန်းဆောင်ရွက်နေတာပဲသူတို့အနေနဲ့ဒီလိုကိစ္စမျိုးကိုကျွန်တော်တို့ကဘာမှပြောတာမရှိဘူးဒါကိုတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့လကပဲအမေရိကန်မှာရှိတဲ့တရားရုံးတစ်ခုကသမရဦးသိန်းစိန်နဲ့ပြည်တော်စုဝန်ကြီးတချို့ဟာရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့တရားရုံးစင့်ခေါ်စာအပြင်ပေါ့လေအခု Al Jazeera သတင်းဌာနကဒီရုပ်သံတစ်ခုထုတ်လွှင့်နေဒီအခြေအနေတွေကြောင့်ပေါ့လက်ရှိမြန်မာအစိုးရပေါ်မှာထိခိုက်မှုရှိတယ်လို့မြင်ပါလားရှင
်ဒီကတော့ရွေးကောက်ပွဲနီးလာတဲ့အချိန်မှာနိုင်ငံရေးတိုက်ပွဲတစ်ခုအနေနဲ့ဝိုင်းတို့လှုပ်ဆောင်နေတယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ဒီကနိုင်ငံမှာလည်းရွေးကောက်ပွဲနီးလာတဲ့အချိန်ကျတော့မြန်မာအရေးကို issue တစ်ခုအနေနဲ့ပေါ်ဆောင်လာနေတာဖြစ်တယ်ဒါကြောင့်မလို့အမေရိကန်နိုင်ငံမှာရှိနေတဲ့ထို့ဥပဒေပြုအတိုင်းဝိုင်းထဲမှာတော့ကျွန်တော်တို့ရဲ့ပုံရိပ်ထိခိုက်ကောင်းထိခိုက်နိုင်ပါတယ်တိုးတော့ပြည်တွင်းမှာဆိုရင်တော့ကျွန်တော်တို့ဒီလိုတိုက်ခိုက်မှုတွေကိုပြည်သူတွေကလက်မခံတဲ့အတွက်ကြောင့်မလို့အစိုးရရဲ့ရည်တည်မှုကပိုတော်မှခိုင်မာစေတယ်လို့ကျွန်တော်မြင်ပါတယ
်အခုဆိုမြန်မာနိုင်ငံမှာလည်းရွေးကောက်ပွဲကျင်းပဖို့10ရက်ကျော်လောက်ပဲလိုတော့တယ်ဒီအတောအတွင်းမှာပဲကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးထုကုစလေမစ်ယန်ဟီလီကလည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာပေါ့လေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်မှာမလားဆိုတဲ့ပုံမှာစိုးရိမ်ပူပန်တဲ့အကြောင်းအစီရင်ခံစာထွက်လာပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့ဘက်ကသဘောထားသိချင်ပါတယ်ရှင
်ကျွန်တော်တို့ကလွတ်လပ်လပ်လပ်နဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ကြောင်းလုံလဲလုံမယ်လို့ဖို့လဲတက်တည်ပြနိုင်မှုတွေထားတယ်နိုင်ငံတကာအဖွဲ့အစည်းအလုံးကိုလွတ်လပ်စွာလာရောက်ကြည့်ရှုခွင့်ပြုပဲနှစ်ပေါင်းများစွာ၃လနှစ်လောက်တို့နဲ့အတူပူးပေါင်းဆောင်ရွက်ခဲ့ဒါလေးကိုချစ်ရတာနဲ့ဒီလိုဆွဆွဲပြောဆိုမှုကတော့နိုင်ငံရေးအကြောင်းပါနဲ့ပြောရလို့ပဲကျွန်တော်မြင်တယ်အတခုတော့ရှိတာပေါ့ဗျာရန်ဟီလီနေနေကသူ့နိုင်စေချင်တဲ့လူမနိုင်လို့ရှိရင်တရားမမျှတဘူးလို့များပြောဖို့ဆိုပြီးတော့များကြိုတင်ဆုံးဖြတ်ထားရင်တော့လည်းမတတ်နိုင်ဘူးပေါ့
ဒါပေမဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့တော့ဟလာမဲဆင်းတွေမှားတယ်ဒုတိယကြိမ်ထုတ်တဲ့မဲဆင်းတွေမှာလည်းမှားတယ်ကြိုတင်မဲတွေမှာလည်းပြဿနာဖြစ်တယ်အခုနောက်ဆုံးပေါ့ဒီရှမ်းပြည်နယ်အတွင်းမှာရှိနေတဲ့နေမြေ၄ခုမှာလည်းဒီရွေးကောက်ပွဲတွေမကျင်းပတော့ဘူးဆိုပြီးကန့်သတ်လိုက်တဲ့အခြေအနေတွေဟာပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတရားမျှတမှုမရှိဘူးလွတ်လပ်မှုတွေအတွက်လည်းစိုးရိမ်ပူပန်မှုရှိတယ်ဆိုပြီးတော့ထောက်ပြချက်တွေရှိပါတယ်ရှင်ဒီထောက်ပြချက်တွေပေါ်မှာဝန်ကြီးအနေနဲ့ဘယ်လိုများသုံးသပ်ပါလဲရှင
်ရှမ်းပြည်နယ်အခြေအနေကတော့တကယ်ကိုတိုက်ပွဲတွေဖြစ်နေတယ်ဒီတိုက်ပွဲတွေကိုလည်းခင်ဗျားတို့လည်းသတင်းပို့နေတာပဲလေအဲ့တော့ဘယ်လိုမှလွတ်လပ်ပြီးတော့မှတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်စရာအခြေအနေမရှိလို့ကော်မရှင်ကဖျက်သိမ်းလိုက်တာပေါ့ဒါသူ့ရဲ့လုပ်ပိုင်ခွင့်ပဲနောက်တစ်ခုကတော့ကျွန်တော်တို့ကဟာလာမဲဆင်းရေးကိစ္စကတော့ရွေးကောက်ပွဲကော်မရှင်ရဲ့မဲဆင်းပြုစုတယ်မှာအားနည်းချက်တွေရှိရဆိုတော့ဒါအမှန်ပါပဲဆိုတော့ဒီအားနည်းချက်တွေဟာရွေးကောက်ပွဲကိုတရားမျှတမှုမရှိအောင်ဆိုတော့ရွေချက်နဲ့လုတာမဟုတ်ဘူးလို့တော့ကျွန်တော်ပြောချင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဌာနမှာပင်လေနေရာအပြောင်းရွှေ့ကြောင်မဲဆင်းမှာမပါတဲ့လူ1900ကျော်လောက်ရှိတယ်ပုံစံ3ကကြီးနဲ့ပေါ့ပြန်လျှောက်ထားတာရှိတယ်ကျွန်တော်ကိုယ်တိုင်ပင်လေရန်ကုန်မှာဆင်းရင်ပေါင်နေလို့ပုံစံ3ကကြီးနဲ့ပြန်လျှောက်ထားတာရှိတယ်ဒါကြောင့်မလို့ဒီလိုမှားယွင်းမှုတွေဟာလှုပ်ထုံးလုံနည်းရအားနည်းလို့မှားယွင်းမှုတွေပဲဖြစ်တယ်ရွေးကောက်ပွဲကိုမတမာမှုလှုပ်ရှင်လို့လှုပ်တဲ့ကိစ္စမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်ဝန်ကြီးနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်တမရဦးသိန်းစိန်ဟာနိုင်ငံတော်ဘန်နာနဲ့စက်ခိုင်ဖွဖြိုးရေးပါတီအတွက်မဲဆွယ်နေတယ်ဆိုပြီးတော့ထောက်ပြချက်တွေရှိပါတယ်ဘာဖြစ်လို့လဲဆိုတော့တမရဦးသိန်းစိန်ကနိုင်ငံတော်ဖွဖြိုးတက်တက်ဖို့ဆိုပြီးတော့သွားတဲ့ခီးစဉ်တွေအတွင်းမှာဒီစက်ခိုင်ဖွဖြိုးရေးပါတီတွေကတတောင်ဖြတ်ဖြတ်ကြိုးတဲ့ဓာတ်ပုံတွေကိုဟလာအစိုးရပိုင်းသတင်းစာတွေထဲမှာဖော်ပြတာတွေနဲ့ပတ်သက်ပြီးတော့ထောက်ပြကြတာပါဆိုတော့ဒီထောက်ပြချက်တွေနဲ့ပတ်သက်ပြီးတော့ရောဝန်ကြီးတို့ဘက်ကသဘောထားသိချင်ပါတယ်ရှင
်ဖွဖြိုးပုံချေကံဦးလေးကတမရဟာနိုင်ငံတော်အကြီးအကဲဖြစ်တယ်နှစ်ကတမရဟာဘယ်ပါတီထဲမှာပတ်သက်ရှိမရှိဘူးဒါမှမဟုတ်ကြိုးချင်နေဆိုရင်တမရကိုပြည်ခိုင်ဖြိုးပါတီတွေမဟုတ်ဘူး63ပါတီလုံးကလူတွေအားလုံးလာကြိုလို့ရပါတယ်လွန်ခဲ့တဲ့တစ်လလောက်က AR တိုင်းခီးစင်မှာ NLD အဖွဲ့ဝင်တွေကမှ NLD အလံထောင်ပြီးတော့ကြိုဆိုတာရှိတာပဲဒါကြောင့်မလို့တမရဟာသူ့ရဲ့လုံရမယ့်အလုပ်ကိုပဲသူလုပ်နေတယ်ကြိုတာကတော့ပြည်သူတွေအားလုံးရဲ့အခွင့်အရေးဖြစ်တယ်ကြောင့်မလို့ပြည်သူတူးချင်းနေနဲ့ရောပါတီနေနဲ့ရောကြိုခွင့်ရှိတယ်ဒါကြောင့်မလို့မဲဆိုတာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဝင်းကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်